ငွေမာလာအမေရိကန်သမ္မတရွေးကောက်ပွဲမှာမပြိုင်တော့ဘူးအတွက်သမ္မတဂျိုးဘိုင်နန်ကြီးညာလိုက်ပြီးတဲ့နောက်မှာပဲသမ္မတလောင်းဖြစ်သူသမ္မတကမလာဟဲရစ်ကိုဒီမိုကရက်လွှတ်တော်ကိုယ်စားလှယ်တွေတည်နေအုပ်ချုပ်ရေးမှုတွေနဲ့လူရှင်တွေကထောက်ခံမှုတွေတိုးလာနေပါတယ်။သမ္မတဘိုင်နန်ကတော့ရွေးကောက်ပွဲမှာနောက်တစ်စီမပြိုင်တော့ဘူးမနေ့ကရုတ်တရက်ကြီးညာခဲ့ပြီးပြိုင်မဲ့ဖြစ်တဲ့ရီ ်ခဲ့တဲ့အသက်59နှစ်အရွယ်ဒုသမ္မတ Harris ကလည်းဒီမိုကရက်ပါတီသမ္မတလောင်းဖြစ်အတည်ပြုနိုင်အောင်ကြိုးပမ်းမယ်လို့ချက်ချင်းဆိုသလိုကြေညာခဲ့ပါတယ်။တနင်္ဂနွေတိုင်းတာနဲ့စစ်တမ်းတွေမှာဒုသမ္မတရဲ့ဆောင်ရွက်ချက်တွေအပေါ်အကဲချက်ချက်တွေဟာသမ္မတဘိုင်ဒန်ရဲ့လုပ်ရက်တွေကိုထင်ဟပ်နေသလိုမဲပေးခွင့်ရှိသူတွေကိုကောက်ယူထားတဲ့စစ်တမ်းတချို့မှာလည်းသမ္မတဟောင်းထရမ့်နဲ့ရှင်တဲ့အခါမှာသမ္မတဘိုင်ဒန်ထက်ဒုသမ္မတ Harris ကိုအနည်းငယ်ပိုထောက်ခံတာကိုတွေ့ရပါတယ်။ရွေးကောက်ပွဲကျင်းပဖို့ရက်ပေါင်း100ကျော်သာကျန်တော့တဲ့ဒီချိန်မှာဒီမိုကရက်တစ်ပါတီကိုပေါင်းစည်းပြီးပြိုင်ဘက်သမ္မတဟောင်းထရမ့်ကိုအနိုင်ယူဖို့စွမ်းအားရှိသလောက်လှုပ်ဆောင်သွားမယ်လို့ဒုသမ္မတ Harris ကကြေညာချက်မှာပြောထားပါသေးတယ်။သမ္မတဘိုင်ဒန်နေရာမှာအစားထိုးမဲ့သူအဖြစ်ဒုသမ္မတ Harris ကိုဒီမိုကရက်တစ်ပါတီကလက်ခံအတည်ပြုလိုက်မယ်ဆိုရင်နှစ်ပေါင်း250နီးပါးအမေရိကန်သမိုင်းမှာပထမဆုံးတောင်အာရှဒေသကလူမဲအမျိုးသမီးသမ္မတလောင်းအဖြစ်မှတ်တမ်းဝင်သွားမှာဖြစ်ပါတယ်ရှင်။